ဆရာနာသိမ်းပြီးနိုင်ငံရေးမတည်မငြိမ်အခြေအနေကြုံရတဲ့မြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြည်ယုံသိမ်းမှာဖြစ်တဲ့အကြောင်း British American စီးရွက်ကြီးလုပ်ငန်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရေရှည်စီးပွားရေးအလားအလာပေါ်တုံ့တက်ပြီးလုပ်ငန်းတွေအားလုံးကိုရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲကုမ္ပဏီက Reuters သတင်းဌာနကိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ပြီးနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တချို့ရရှိလာခဲ့ပြီးတဲ့နောက်2013ခုနှစ်မှာ British American စီးရွက်ကြီးကုမ္ပဏီကလုပ်ငန်းတွေစတင်လုပ်ကိုင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာနေရမှာနော်ဝေးနိုင်ငံကတယ်လီနော့ဆက်သွယ်ရေးကုမ္ပဏီကလည်းမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချခဲ့တဲ့အထိပါအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာ့ဘဏ်တွေအပါအဝင်နိုင်ငံတကာဖွဲ့စည်းတွေကတော့နိုင်ငံရေးအခြေအနေနဲ့လက်နက်ကန်ပြစ်ခတ်တွေအပြင်ကိုဗစ်ကာယရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးမှာထိခိုက်မှုတွေကြိုးဝမ်းနေတယ်လို့ခန့်မှန်းထားပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအနေနဲ့ဆက်နွယ်သူတွေလုပ်ငန်းတွေကိုပြစ်ပတ်ထားတိုက်ခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူဖို့လည်းပြင်ဆင်ထားကြပါတယ်